ကဘာမကြည့်တွေ့မြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်တချင်းရဲ့ခြေစင်းအပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောက်ရှောက်အောင်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်တချင်းရဲ့ခြေစင်းပိုက်ကိုတောင်စင်စါဖျက်ခဲ့ကြပါတယ်ဒါကြောင့်ပြည်တော်စုရဲ့အစ်စ်မှန်အမွေးနစ်တွေကိုမျိုးဆက်များစွာဟာတေချာတိခွင့်မရကြတော့ပါဘူးအခုတော့နိုင်ငံတော်တချင်းဟာအင်္ဂါစုံနဲ့တချင်းတပုတ်ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုက်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးဒုညီမျှတပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကပါတီစုံဒီမိုကရေစီရွေးကောက်ပွဲတွေအကြောင်းကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်။ရွေးချယ်တင်မြှောက်မှုစနစ်ဟာခေတ်နဲ့ညီရှောင်လွှဲလို့မရအောင်ပေါ်ပေါက်လာတဲ့စနစ်ဖြစ်တယ်ဆိုတာကျွန်တော်ဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်။ပရိသတ်စနစ်တွေကြာဆုံးပြီးနောက်ရွေးကောက်ပွဲစနစ်တွေပေါ်လာပြီးနိုင်ငံရေးပါတီအာဏာရလာတဲ့အချိန်မှာတော့ရွေးချယ်တင်မြှောက်မှုစနစ်ကိုနိုင်ငံရေးပါတီတိုင်းဟာရှောင်လွှဲလို့မရပါဘူး။နိုင်ငံတစ်ခုမှာပါတီစုံစနစ်မဟုတ်ပဲတပ်ပါတီတွေကပဲအာဏာယူမယ်ဆိုတော့တပ်ပါတီအာဏာရှင်စနစ်ကိုထူထောင်ထားမယ်ဆိုရင်တော့ဒီရွေးကောက်ပွဲတွေကိုပြတ်ရုပ်အဖြစ်အသုံးချပြီးရွေးချယ်တင်မြှောက်မှုစနစ်တွေသူတို့နိုင်ငံမှာရှိတဲ့အကြောင်းသူတို့ဟာပြည်သူ့ရဲ့ဆန္ဒနဲ့အညီဆောင်ရွက်နေတဲ့အကြောင်းတွေကိုပြသချင်ကြပါတယ်။အဲ့လိုပြသဖို့အတွက်ရွေးကောက်ပွဲတွေရွေးချယ်တင်မြှောက်ပွဲတွေလုပ်ကြတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေကိုဖွဲ့စည်းပါတယ်နိုင်ငံရေးပါတီတွေဖွဲ့စည်းပြီးနောက်အဲ့ဒီပါတီမှာရွေးကောက်ပွဲတွေလုပ်ကြပါတယ်ပါတီရဲ့အမြင့်ဆုံးပုဂ္ဂိုလ်ဟာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်လာပြီးတပ်ပါတီတည်းရှိတဲ့နိုင်ငံတွေမှာဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအာဏာရှင်အုပ်ချုပ်ရေးရဲ့အုပ်ချုပ်မှုကိုစတင်ကျင့်သုံးသွားပါတော့တယ်သို့သောသူတဦးဒီအာဏာယူထားတဲ့ပုံစံမဟုတ်ဘဲပါတီကရွေးချယ်တင်မြှောက်ထားတဲ့အတွက်ဒီအာဏာကိုသူရယူထားတာပါဆိုတဲ့ပုံစံကိုကျင့်သုံးပြီးအုပ်ချုပ်သွားတာဖြစ်ပါတယ်အလားတူပဲနိုင်ငံအနှံ့ပြားမှာရွေးကောက်ပွဲတွေလုပ်ပါတယ်လွတ်တော်ကိုယ်စားလှယ်တွေကိုရွေးကောက်ပွဲဝင်ခိုင်းပါတယ်အဲ့ဒီကိုယ်စားလှယ်တွေဟာတပါတီတွေကလာတဲ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ပါတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကိုပြည်သူလူထုကနေပြီးတော့ရွေးချယ်တင်မြှောက်ပေးရပါတယ်တပါတီအာဏာရှင်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာမတူတဲ့ပုံစံတွေလည်းရှိနေပြန်ပါတယ်အချို့တပါတီအာဏာရှင်နိုင်ငံတွေကတော့ရွေးကောက်ပွဲတွေကိုတည်တည်ချာချာမှန်မှန်ကန်ကန်နဲ့လုပ်ကင်တာတွေ့ရပြန်ပါတယ်ဒါပေမဲ့အာဏာရှင်နိုင်ငံအများစုကတော့အာဏာကိုဆက်လက်စုပ်ကင်နိုင်ရင်အတွက်ရွေးကောက်ပွဲရွေးချယ်တင်မြှောက်မှုစနစ်တွေဟာဟန်ပြအဖြစ်သာရှိတာကိုတွေ့ရပါတယ်အထူးဖြင့်မြန်မာနိုင်ငံမှာဆိုရင်ရွေးချယ်တင်မြှောက်မှုစနစ်ဟာဟန်ပြလုပ်ရည်တွေသာဖြစ်ခဲ့ပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌကြီးရဲ့အာဏာတည်မြဲရေးအတွက်ရွေးချယ်တင်မြှောက်မှုစနစ်ကိုအသုံးချခဲ့တာဖြစ်ပါတယ်လွတ်တော်ကိုယ်စားရွေးကောက်ပွဲတွေကိုကြည့်မယ်ဆိုရင်ပါတီကချပေးလိုက်တဲ့သူတွေကိုကျွန်တော်တို့မြန်မာပြည်သူတွေကမဲထည့်ရပါတယ်မဲဘုံတွေကိုကြည့်လိုက်တဲ့အခါမှာအဖြူဘုံနဲ့အမဲဘုံနှစ်ဘုံတည်းတွေ့ရပါတယ်ထောက်ခံမဲ့ပေးခြင်းရင်အဖြူတွေကိုထက်ကံကမဲ့ပေးခြင်းအမဲဘုံတွေကိုထက်ရပါတယ်ဒါပေမဲ့ဘယ်လိုပဲထက်ထက်နောက်ဆုံးမှာတော့အဲ့ဒီကိုယ်စားလှယ်ဟာလွတ်တော်ကိုယ်စားလှယ်ဖြစ်သွားတာကြီးပါပဲအမဲဘုံထဲမှာကံကမဲ့တွေဘလောက်ပဲများများအဲ့ဒီကိုယ်စားလှယ်ဟာအနံ့ရတဲ့ကိုယ်စားလှယ်ဖြစ်သွားတာပါပဲဒီတော့မေးစရာတစ်ခုရှိလာပါတယ်အဲ့ဒီလွတ်တော်ကိုယ်စားလှယ်ကိုပြည်သူလူကမကြိုက်လို့ကံကမဲ့တွေပေးမယ်ဆိုရင်ဘယ်သူကိုရွေးချယ်ရမလဲဆိုတဲ့မေးခွန်းရှိလာပါတယ်အဲ့ဒီအချိန်ကျရင်ပါတီကနေနောက်တစ်ယောက်အစားထိုးပေးပါတယ်ဒါဟာလဲအဲ့ဒီပါတီကလူပဲဖြစ်ပါတယ်ဒီတော့ပြည်သူလူဟာနောက်ဆုံးရွေးချယ်စရာမရှိပဲဒီပါတီတွေကလူတွေကိုပဲထောက်ခံလိုက်ကန့်ကွက်လိုက်လုပ်ခဲ့ကြရတာပါကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒီပါတီကိုပဲမဲပေးနေရတဲ့အတွက်ဒီရွေးကောက်ပွဲစနစ်အောက်မှာနှစ်ပေါင်းများစွာတန်လျာလဲခဲ့ကြရပါတယ်ကျွန်တော်ဆိုလိုချင်တာကအထက်မှတင်ပြခဲ့သလိုနိုင်ငံသားတယောက်ဟာရွေးချယ်တင်မြှောက်ပွဲစနစ်ရဲ့ခံစားရမယ့်အခွင့်အရေးသုံးခုကိုမှန်မှန်ကန်ကန်အကျိုးရှိရှိမရရှိခဲ့ဘူးဆိုတာပဲဖြစ်ပါတယ်အဲ့ဒီခံစား권ကတော့1နိုင်ငံသားတိုင်းဟာရွေးချယ်ပိုင်ခွင့်ရှိရပါမယ်။နှစ်အရွေးခံခွင့်လည်းရှိရပါမယ်။သုံးကိုရွေးချယ်လိုက်တဲ့သူကိုသဘောမကျဘူးဆိုရင်ပြန်လည်ဖြုတ်ချခွင့်လည်းရှိရပါမယ်။ဒီအခွင့်အရေးသုံးခုဟာ1948ခုနှစ်အပြီးပါတီစုံဒီမိုကရေစီခေတ်မှာတောင်အပြည့်အဝမရရှိခဲ့ဘဲတပ်ပါတီအာဏာရှင်စနစ်လက်ထက်ကိုရောက်သွားတဲ့အခါမှာတော့ကျွန်တော်တို့နိုင်ငံကြီးဟာအဲ့ဒီအခွင့်အရေးသုံးခုလုံးဆုံးရှုံးသွားပါတော့တယ်။ရွေးချယ်တင်မြှောက်တဲ့စနစ်ဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုအပြည့်အဝပေးရမှာဖြစ်လို့အဲ့ဒီရွေးချယ်တင်မြှောက်မှုစနစ်ကြောင့်ပေါ်ပေါက်လာတဲ့နိုင်ငံသားတွေရဲ့ဆုံးဖြတ်ချက်ကိုလည်း ਅਸੋਯਾ ਲੱਖਣ ਯਰ ਤੱਤੀ ਮਿਉ ਸ਼ੀਮਾ ਦਾਲੇ ਯੂਛੇ ਟਿਮਿਉ ਦੇ ਸਨਿਹ ਹਾ ਅਸੇ ਮਨ ਫਿਲਾ ਮੇ ਲੁ ਚਨੋ ਯੋਂ ਜੀ ਬਾਰੇ ਜੇਸੂ ਟਿਮ ਬਾਰੇ ਚਨੋ ਜਿਮੀ ਬਾ
ਜੋ ਕੇ ਜੋ ਮੇ ਜਾਂ ਜ਼ੁ ਅਮਵੇ ਅਮੇ ਦੀ ਜਾਂ ਜ਼ੇ ਅਦੇ ਕਾਂ ਜੀ ਉਵੇ